Nishi Town and Jani, the writer, the Rinda Gualone, Kucha Surugu, Kulatamaga, UNESCO Gani, Kalamu Kanu, Kabadre, Lula Queen Sugu, Mila, Tonyaniga, Ethiopia, Nangama, Chimpare, Kabadre, Lula Queen, Nilagama, Gongju, Chininga, Dread, Kulatamagaye, Api Mugu, Jesu Dinjau, writer, the Rintanaye, Achike, Steve Adlaka, Yobare, Leshi, Yamanangama, Social Media, And the ene patalule, Tuga, Wipan, Pioja, Gerava, a Johnson go subdi nasimashi. Nibonson and Nijabi and Nauma, Gabat the Rin Lula Queen, a Saint, the Shendo, Delare, Ethiopia, Nangama, Patamazon Jane, Gulatamagane, Bubon Chimpare, Mila, Tonyaniga, Gabat the Rin Lula Queen, Nanganaga, Nina Ganjima. A Tinsani, the writer, the Rindau Goa Lone, Gucho Suru Naugu, UNESCO Gani, Galamu Ganu, Gabat, the Rin Lula Queen Sugu, Gombu Kanane, Chinigare, D. Kanago, Goa Lone, Nipitu, Kotura, Aune, Du, Nemadre Media, Gansi, Yet, Drevet, Duimu, Gomi, Jone, Human Rights Tulip Award Sushi, Lukui, Losha, Du, Monsang, Karule, Deo Kedavare, Goa Lone, Gojo Suru, Goza, Sugo, Lakan, Yayu, Get it, Gotuya, Angaro, Kanama, Kulu, Diodabare.
All they wanted to do was to report the.
Mari Chicket, the last three Piamani go, Piobiabu, through the rain like it ever. Did the rain harm your Mayo, Gavagava, Tibian Tita, the rain pit, Elu, Drugam, Yamare? A young lady, Pinid, Yamaning and Ma, a gong, Pilabu, Nayre, the rain out in Nine, Tan and Ebaga, Dawan, Titi, Tansong, get up, Chibare.
ဒါပေမဲ့အစိမကောင်းစွာပဲသူတို့ကိုထောင်ချောက်ဆင်ဖမ်းဆီးခဲ့ပြီးထောင်ဒဏ်9နှစ်အပြစ်ပေးခဲ့ပါတယ်။အလားတူနယူးယောက်ကုလသမဂ္ဂဌာနချုပ်မှာမေလ3ရက်နေ့ကယူနက်စကိုနဲ့ဒီဂျီစီကုလသမဂ္ဂနိုင်ငံတကာဆက်သွယ်ရေးအဖွဲ့ရူပူးတွဲကျင်းပတဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အထိမ်းအမှတ်ခန်းနာမှာကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုယူနက်စကိုကအခုလိုကမ္ဘာသတင်းလွတ်လပ
reporting factually.
တရင်သမားတွေတိုင်းလောက်ရောက်မဲ့အလုပ်ကိုသူတို့လုပ်ခဲ့တဲ့အတွက်အကျဉ်းထောင်တဲ့ရောက်ခဲ့တာဖြစ်ပါတယ်။ကဘာကြီးအတွက်အရေးအကြီးဆုံးဖြစ်တဲ့မှန်ကန်တိကျပြီးတရင်အချက်လက်ရဖို့သူတို့စုဆောင်းခဲ့တာပါ။အားလုံးသိတဲ့အတိုင်းရခိုင်ပြည်နယ်မှာ Ranger Muslim 10ဦးတပ်ဖြတ်ခံရတဲ့တရင်ကိုသူတို့စုံစမ်းဖော်ထုတ်ရေးသားခဲ့တာဖြစ်ပါတယ်။ဒီလူတွေတပ်ဖြတ်ခံရတဲ့ဓာတ်ပုံတွေကိုသူတို့လက်ခံရရှိခဲ့တာပါ
။ဒါကြောင့်အသက်45နှစ်ကနေ18နှစ်အရွယ်ထိပါတဲ့လူ10ဦးအသက်ခံရတာကိုရိုက်တာသတင်းတော်နှစ်ဦးအသေးချာသိခဲ့တဲ့အတွက်ကြောင့်ပဲသူတို့နှစ်ဦးကိုအစိုးရကဖမ်းဆီးပြီးစုံစမ်းစစ်ဆေးခဲ့တာဖြစ်ကြောင်းနဲ့အစိုးရလျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့တရားစွဲပြီးနှိရှေထောင်ဒဏ်အပြစ်ပေးခဲ့တာဖြစ်တယ်လို့ Steve Adler ကပြောပါရယ်။သူတို့ကိုထိန်းသိမ်းထားတာရက်ပေါင်း900ရက်ရှိနေပြီးသူတို့လွတ်မြောက်ရေးအတွက်နေတိုင်းစူးစမ်းနေတယ်လို့ကုလသမဂ္ဂအနေနဲ့အခုလိုရိုက်တာသတင်းတော်တွေလွှတ်ပေးဖို့ပူပေါင်းကူညီဆောင်ရွက်ပေးနေတဲ့အတွက်လည်းကျေးဇူးတင်ကြောင်း Steve Adler ကဆိုပါတယ်။ဒါအပြင်သတင်းအမှန်အမှားတွေကိုနည်းပညာနဲ့အလွယ်တကူဖြန့်ဝေနိုင်တဲ့ Social Media နဲ့အချက်လက်မှန်ကန်မှုရှိမရှိစစ်စစ်ပြီးသတင်းချင်းဝင်းနဲ့အညီရေးသားပြောဆိုတဲ့သတင်းမီဒီယာမတူကွဲပြားမှုကို Steve Adler ကအခမ်းအနားမှာပြောသွားပါတယ်။မြန်မာနိုင်ငံမှာ Social Media တွေကိုပဲအားကိုးအသုံးပြုနေတဲ့အတွက် NDA ကြီးကြောင်းသူကအခုလိုပြောပါတယ်ရှင်။
Social media in Myanmar is the internet. About 20 million people are on Facebook at a
time. Myanmar ma social media internet be phit par de. Lu ye tan maw 53 tan shi de the tan 20 law Facebook tong swe ni da ba. Aso ya atwet le thru ye muara tadin che le a man da ma mho a ma ri phyan we bo. Facebook ga adika niya ga phit ni par de. Mong saka pwa bo. Lu ne su ranger ri ko san jin ye ta bo di Facebook ga adika phit ni par de.
2019ခုနှစ်သတင်းလွတ်လပ်ခွင့်နှင့်အထိမ့်မဲ့အတွက်လည်းအဓိကမိမောင်းထိုးပြတဲ့အချက်ဟာ NGP ဒီမိုကရေစီစနစ်ကိုချိန်းချောက်လာတဲ့သတင်းအတုရောင်ဖြန့်ဝေမှုပဲဖြစ်ပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကို UNESCO ကချီးမြှင့်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်ဆုမှာဆုနဲ့အတူဆုကျေးငွေ 25,000 ပါရှိမှာဖြစ်ပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးဟာ2018ခုနှစ်မှာအမေရိကန်ပြည်ထောင်စုနယူးယောက်အခြေစိုက် Pan American အဖွဲ့ကချီးမြှင့်တဲ့ဆုကိုလက်ခံရရှိခဲ့ပြီးတော့2019ခုနှစ်မှာတော့အမေရိကန်ပြည်ထောင်စုနဲ့ကဘာတဝင်းကထူးချွန်တဲ့သတင်းသမားတွေကိုနှစ်စဉ်ဂုဏ်ပြုတဲ့ George Paul ဆုကိုလည်းလက်ခံရရှိခဲ့ပါတယ်ရှင်